လူဦးရေတသန်းနီးပါးခိုလုံရာလူနေထူထက်များပြားလွန်းလာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာငါးမြစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးငယ်တွေဟာနှိမ့်နဲ့ချီပိတ်ငောင်ခံထားရသလိုဖြစ်နေပြီးသူတို့အတွက်အနာဂတ်နဲ့မျော်လင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတိန့်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ပို့ဆိုတာကလည်းအခုချိန်ထိမရေမရာဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တချို့ကိုဆက်သွယ်နေမြန်ထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းအနေနဲ့နေသားစောင့်တပ်ပေါ် ARS ၏အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေသားစောင့်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်အသက်ပြီးကနေစိုးရင်ရလို့ဒေသခံတွေဘေးလွတ်ရဖို့ဥယျာဉ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားချတာပါအဲ့ဒီနေမြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲနေလ12ရက်နေ့ကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူ့ဝေးချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရယာရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ကိုယ်တိုင်တွေ့ဆုံတွေ့ရခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်ဒီလိုတရားမျှတမှုရရေးမျှော်လင့်နေချိန်မှာပဲဒီသိန်းချီတဲ့ရိုဟင်ဂျာတွေဟာအဲ့ဒီဘင်္ဂလားဒေ့ရှ်စခန်းတွေမှာပဲခိုလုံနေထိုင်ခဲ့ကြရတာ၅နှစ်ကျော်လာပြီဖြစ်ပေမဲ့လို့နေရရင်းကိုပြန်ဖို့ကလည်းမရေရာအနာဂတ်ကမတည်မချာဖြစ်နေကြပါလို့ရခိုင်ပြည်နယ်မောင်နှံစာတီအခုလက်ရှိဘာလူခါလေးဒုက္ခသည်စခန်းမှာခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပါတယ်
ဒီမေလာစနေနေ့ပေါ်ဗျာဒါပေါ်လာတဲ့ double n ကသောသောကဒုက္ခသည်စခန်းကိုကိုတို့ဘလုံးကိုပထမဆုံးရောက်တယ်အဲမှာကျွန်တော်တို့ရိယာဖွဲ့စင်းနဲ့ဖွဲ့နေနောက်စခန်းတော်ဝင်ကသူတို့နဲ့လည်းတွေ့ဆုံခဲ့ကြပါလေနောက်မင်းလည်းတနအိပ်ခွင်းမှာပေါ့ဗျာစကားမဲ့စတိဘလုတ်ကလေးအမင်းလေးကိုရောက်လာပါတယ်အဲမှာကျွန်တော်တို့ကဒုက္ခသည်ရဲ့ကုသလေအဲလိုပေါင်း25ရောက်ကျွန်တော်ပါဝင်ကြပါလေကျွန်တော်တို့ကသမာဓိဆွေးလုံးအပြန်ပြင်ခဲ့ကြပါလေမင်းရဲ့ရှင်ဘုရားစာတော့ကျွန်တော်ဘက်ကတော့ဒီကြောက်ဖြစ်သွားခဲ့ပါလေအဲအမြင်ဆုံးကျွန်တော်ကဒီဒုက္ခသည်စကားနေကျွန်တော်ကသူ့ရဲ့နိုင်ငံမြန်မာနိုင်ငံနေရင်းကိုကျွန်တော်ကအမြင်ဆုံးသိနေပါလေအဲဒါပေမဲ့ကျွန်တော်က international security နဲ့ကျွန်တော်ကသူတို့ကစင်နာရီရတဲ့လောက်ဆုံးပဲကွာတကယ်ကျွန်တော်ဆွေးနွေးပြပြပါဘူ
းခုဒီနေရတာလဲဒီထက်တဲ့မှာ9နှစ်ကျော်ပြီပေါ့နော်ငါတကယ်တော့9နှစ်လို့တာပြောတာဟိုအရှိနှစ်တွေကလေးကနေလာကြတဲ့လူတွေလည်းရှိတယ်ပေါ့နော်အဲ့ဒီမှာလာပြီးခိုလုံနေကြတဲ့လူတွေရှိတော့နေရပြန်ဖို့ကလည်းမသေးချာဘူးဆိုတော့အဲ့ထဲမှာနေနေရတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေရဲ့နေစဉ်ဘဝဖြတ်သန်းမှုပေါ့နော်နောက်တစ်ခုကလွတ်လပ်မှုမရှိပဲဒီလိုဂိတ်အတားဆီးအဆင်ပြေနဲ့နေနေရတဲ့အနေအထားပေါ့မှာရိုဟင်ဂျာဒုက္ခသည်တွေနေစဉ်ပေါ့ဒီစိတ်ထံစားမှုနဲ့ဒီလွတ်လပ်မှုဆုံးရှုံးနေရတဲ့အခြေအနေတွေကဘလောက်ထိမှစိန်ခေါ်မှုတွေဖြစ်စေသလဲပေါ့နော်အဲ့ဒါလေးပြောပြပေးပါဦ
းဒီဒုက္ခသည်စကားမှာကျွန်တော်ကဒီရိုဟင်ဂျာဒုက္ခသည်တွေကမြန်မာနိုင်ငံကနေမုန်းထုံးခံရတာအခုစီ9နှစ်ကျော်ဆောင်းဝင်းဒီလောက်ရှိနေတရှိလို့လေဒီဒုက္ခသည်စကားမှာလူတွေကစစ်သိပြီးတော့နေခံရတာတော်တော်လေးဆွတ်ဆူဝါနဲ့ကျန်းစားချက်အမျိုးမျိုးနဲ့ကျွန်တော်ကနေတိုင်းဆက်တောင်းနေရတာပါဒီမှာပညာရေးချက်မှကြီးအဲ့ဆုံးပါဗျာလည်းလည်းအခက်နဲ့အဲတော်တော်လေးဆုံးခဲ့ရပြန်ပါလေကလေးတွေစီပညာရေးပိုင်းကတော့တော်တော်လေးဆုံးရှုံးသွားခဲ့တာကိုတွေ့သိရပါလေနောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်အဲမြင့်တဲ့လူတွေရဲ့ပညာရေးပေါ်တော်တော်လေးဆုံးရှုံးသွားမှာကိုကျွန်တော်အဆသိနေပါလေဒီပညာရေးဆုံးရှုံးမှုဆိုရင်ဒီလူတွေရဲ့ဘဝကတော့ပြတ်စီးသွားသလိုကအဲစီးသွားမှာကိုကျွန်တော်အဆသိနေတော့ပါပညာ
ဟုတ်ကဲ့ရှင
်နောက်ဒီမှာစီးပွားလဲဆိုင်လဲမရှိတော့ပဲနောက်ဆောက်ဝဲနေလေကျွန်တော်ကအမတ်သာ မှဟောအခက်အခဲနဲ့ကျွန်တော်တို့ကသတ်သုံးနေတန်ရတာ
လူကြီးများတွေအတွက်ပညာရေးအလုပ်ကိုင်အခွင့်အလမ်းနဲ့ကျော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်းတယ်လို့နေထိုင်စားသောက်ရေးအခက်အခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အထူးသဖြင့်လူမမဲ့ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှဝင့်ချက်ကပျောက်နေပြီးဘာမှရည်ရမှုမရှိဘဲနှေးမိန်နေဆဲတယ်လို့ဒုက္ခတွေစခန်းတွေထဲမှာဒုက္ခတွေတွေကိုကျန်းမာရေးပညာရေးလူမှုအသိပညာပေးစားတဲ့လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေမှာစေတနာဝင်တဲ့အဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခတွေကိုအောင်မြင်ကပြောပါတယ်
ကျွန်တော်တို့လောက်ကြီးအတက်ကနေရှင်နေရတယ်ဆိုတော့ကျွန်တော်မှဒီမှာကပ်ပါပေါ်မှာဥပမာသေးပြီးတော့ပြောရရဖို့အဲ့လိုကြီးဥပမာတော့မရှိဘူးဒီမှာကျွန်တော်ချမ်းမာရေးပညာရေးဒီကလောကံအခွင့်အလမ်းအဲတခြားရှိပေါ်ရေးကိစ္စဘာမှစဉ်းမပြေပါဘူးကျွန်တော်တို့အဲဒီတော့အစောအုံနေရေးထိုင်ရေးဒါအစစရရပေါ့နော်ကျွန်တော်တို့လောဝစဉ်းမပြေပါဘူးကျွန်တော်ခင်ဗျားငယ်တွေပြောမယ်ဆိုလို့ရှင်ဒီမှာကလေးတွေထူပွားလာပါတယ်ထူပွားလာတယ်ဆိုတော့ဒီမှာနေရာကလည်းထူခက်တယ်ဆိုတော့ဒီမှာကလေးတွေကစားဖို့စိုးဖို့နေရာတော့ဒီမှာမရှိသလိုပါပဲကြောက်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလောကကလေးတွေဆင်းနေပြေလို့ပေါ့ဒီလက်ကမမြဘူးတယ်လို့ချင်းစီယူလောင်ရင်ဆက်မှာပဲနေရတယ်မခေါ်သွားတာဒီကောင်းနေဆိုလို့ရှိရင်လည်းဒီမှာ quantification လို့ပါတယ်ဒီမှာ CIC ရဲ့ scanning ချက် CIC quantification လို့ပါတယ်ဆက်ဆင်းတွေရှိတယ်ဒီကနေဒီမှာလေးချောင်းပြလိုက်တဲ့ချောင်းပေါ့နော်အဲ့ဒီလမ်းမဲနဲ့ဆရာဝန်လမ်းမဲရောရစ်ကွက်တော်ဝင်ခင်ပေါ့နော်အဲသူတို့ရဲ့လမ်းမဲနဲ့ဆရာစီစီတင်ရတယ်အဲ့ဒီကတက်စီစီစီကနေကတော့ computer ပဲအဲ့ဒီ computer နဲ့သွားလာရတာပ
ါအခုလက်ရှိမှာတော့ရိုဟီယာဒုက္ခသည်တွေတိမ့်ချီထွက်ပြေးခိုးလို့ရကော့စ်ဘဇာခရိုင်ကဒုက္ခသည်စခန်းနေတဲ့မှာအခုချိန်ထိယာယီရွက်ချင်တဲလေးတွေနောက်ကုလကဆောက်လုပ်ပေးထားတဲ့အုတ်ခံအပေါ်ရန်ကာရင်ထားတဲ့တဲရင်လေးတွေမှာကလေးငယ်လေးတွေကိုဝင်ကောင်မိခင်တွေတက်ကြီးရွယ်ကိုအဖိုးဖွားတွေနဲ့ညာမကျန်းဖြစ်သူတွေဟာစုပြုံပြည့်စုံနေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်တကိုယ်ရေကျန်းမာရေးအတွက်ရောမိုးတက်နေခြင်းကြတဲ့ရာသီဥတုဓာတ်ကိုခံနိုင်လို့ပါကျန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ဒီလိုနေရက်ကိုပြန်ဖို့ကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခတွေအများစုရဲ့ထူးမခြားနာလာတဲ့နေတူကလဲပတ်မှုတွေကြောင့်မွန်းချက်မှုတွေကလည်းလွတ်မြောက်အောင်ဘာစံထားကျိုးကိုထွက်သွားတာမျိုးနောက်အလုပ်ပွဲစားတွေကနေတစင်ရေလန်းကနေတခြားနိုင်ငံတွေစီကိုအလုံးလုံးဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါတယ
်ဒီမှာလူတွေမှာနှကဲလည်းမရှိဘူးအဲဒီကံစားချက်တွေနဲ့ဆိုတော့ဒီမှာမျောလင်းစားဘာမှမဖြစ်ဘူးဆိုတော့သူတို့ကအမှချင်းမှတွဲပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့ကလည်းအဲ့ဒီကိုသွားပြီးတော့ပြင်လာတာလည်းရှိတယ်ပိုးပြီးတော့ဒီဘက်ကို
ဟုတ်ကဲ့
မမနေရှင်လို့ပြန်လာတာလေးရှိရပြီးတော့တချို့ကဒီမှာဒီမှာလူနေမှုအစင်အကန်ကတော်တော်လေးနေရေးဆိုင်ရေးပေါ့နော်လောကမကောင်းဘူးဆိုတော့ဒီမှာနှက်ကလေးမရှိဘူးညောင်းရင်းချက်လည်းမရှိဘူးဆိုပြီးတော့တချို့လူတွေကဒီကနေဒါလည်းမရတယ်အဲဒီကနေဟောဆိုင်ရေလင်းကြောင်းနော်ရေလင်းကြောင်းနဲ့ကူပြီးတော့အဲမလေးရှားတို့ဆိုင်တို့အဲအဲ့ဒါလည်းမြန်မာနိုင်ငံတက်ကနေပေါ့နော်ဒီကနေ့မြန်မာနိုင်ငံဝင်တဲ့မြန်မာနိုင်ငံကနေဆိုင်းလို့နော်ဆိုင်းကနေမလေးကိုအဲ့လိုရေလန်းရေလန်းကြောင့်အဲသူသွားတာလည်းရှိတယ်အဲ့ဒီနန်းသွေးမှာတိမ်ဆုံးမှုလည်းရှိတယ်ဒီမှာအနာကဲကမရှိဘူးကျန်တော့ကိုသွားနေလဲသွားမယ်ဆိုလို့ရှိရင်လည်းကျန်တော့ကျင်းတော့မြေကြီးပေါ်တော့ရှင်တို့ရွှေကြီးပေါ်အဲ့လိုသဘောနဲ့သလိုပဲအဲ့လိုသွားနေတာရှိပါတယ
်ပြီးခဲ့တဲ့သတင်းပတ်တုံးကပဲအစ္စလမ်ဘာသာဝင်တို့အထုံးမြတ်ထားရာအစ်ဘာသာရေးပွဲတော်ထိမ့်မှဖြစ်နေဒုက္ခတွေစခန်းတွေထဲကနေပင်လယ်ကမ်းခြေတစ်ခုစီကိုသူတို့သွားခဲ့ကြလို့ရိုဟင်ဂျာယာနဲ့ချီအထမ်းစီထိန်းသိမ်းခံခဲ့ရပါတယ်တတိယထဲမှာပဲတပြုံကြီးနေရတာလူကြီးကလည်းအရန်ကိုထိုထက်လွန်းနေတာကြောင့်လူတွေကသွားပြလာကြမရှိတဲ့အတွက်ဘာသာရေးပွဲနေ့တွေလို့အားလဲရပွဲတော်ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပျော်ပျော်ပါးပါးနေကြကြလို့ထွက်ခဲ့ကြတာလို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းနေထဲမှာမိသေးရေသေးလို့မြေပြိုကျမှုလို့တဘာဝဘေးအန္တရာယ်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။အခုလိုနေထိုင်ခိုးလို့ရစခန်းနေထဲမှာအခက်အခဲမျိုးစုံနဲ့နေထိုင်နေကြရပေမဲ့ရိုဟင်ဂျာတို့ရဲ့နေရရင်မြန်မာနိုင်ငံကိုပြန်လို့တဲ့မျှော်လင့်ချက်ကတော့အတော့ကိုနေပါနေပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့ဆီယနာတိန်းထားတဲ့မြန်မာနိုင်ငံဘက်မှာတော့ဒီတိန်းချီတဲ့ရိုဟင်ဂျာတွေနေရရင်ကိုပြန်လာရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုရာတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ရှင်